ဒီကနေ့လာရှိုးမြို့ကိုစစ်ကောင်စီကလေကြောင်းကပုံကျဲတိုက်ခိုက်တာဟာတရရအချင်းဖြစ်ပြီးမနေ့ကနဲ့ဒီကနေ့နေ့ဆက်တိုက်ခိုက်လာတာလည်းဖြစ်ပါတယ်။ဒီမနေ့ဆယ်နာရီခွဲအချိန်လောက်မှာလာရှိုးမြို့အထူးထူးအချို့မှုယုံနဲ့ယုံအနီးမှာဘုံနှလုံးကြတာဖြစ်တယ်လို့လာရှိုးမြို့ကတူက VOA ကိုအခုလိုပြောပါတယ
်။အဲကြည့်ခဲ့ပြီယုံကြီးထဲမှာတလုံးကြတယ်အပြင်မှာတလုံးပေါ့နော်။နှလုံး။ဒါပေမဲ့ကျွန်တော်ကတော့ကြည့်တော့အမလူတွေယုံယုံယုံလို့တော့အမဖွင့်ထားဘူးတကားပေါ့။အဲ့ဒါတူရယ်။အဲ့ဒါနဲ့ကျွန်တော်ကြည့်တော့လူတွေကဝင်ဝင်တပ်ပုံရိုက်ရပြူရိုက်လူရိုက်အန်ဂျူလာကားတွေပါလိလား။လာပြီးမှအဲ့ဒါနဲ့တို့ကဒါတင်နေကြီးလဲတင်မယ်တင်မယ်လို့ရောခဏကြာအကုန်လုံးပြန်ထွက်ပြေးလာကြာလာနေပြီလာနေပြန်လာတော့မယ်ပြန်လဲလာတော့မယ်ဆိုပြီးမှအဲ့လိုပြောပြီးမှထွက်ပြေးတော့ကျွန်တော်လည်းပြန်လာခဲ့လိုက
်အထီးကိုက်ဘလောက်ရှိတယ်မသိကြောင်းလဲသူကပြောပါတယ်လက်ရှိလာရှိုးမျိုးအချုပ်ကြီးအဖွဲ့နဲ့နီးစပ်သူမျိုးကန်တူကတော့အချုပ်ကြီးအဖွဲ့ဝင်တဦးတည်ဆုံးပြီးတော့10ဦးထိခိုက်ခဲ့ကြောင်းအခုလိုပြောပါတယ
်အပြင်မှာကြတဲ့ပလုံးကတော့ထိခိုက်မှုမရှိဘူးဒီထဲမှာတော့ဝင်းထဲမှာထိတဲ့ပဲတဲ့ဟာထိခိုက်မှုရှိတာပေါ့အရတားက6ယောက်ထိတယ်ဒီထဲကနေယောက်ထိတယ်ပြီးတော့ဒီဒီကတယောက်ကတူကတော့အရာရှိပေါ့ဗျာအချုပ်ကြီးပေါ့ပိုင်းမှာပေါ့သူကတော့ဆုံးသွားတယ်ပေါ့ဗျာအားလုံး7ယောက်ပေါ့
10နာရီ23မိနစ်နဲ့10နာရီခွဲအချိန်တွေမှာလာရှိုးမျိုးလူနေရက်ွက်တွေကိုစစ်ကောင်စီကဘုံကျဲတက်ခတ်ခဲ့ရမှာရက်ွက်အတွင်းဘုံနှလုံးကြခဲ့ကြောင်းရက်သား12ဦးထိခိုက်ပြီးတော့ဆုံးရှုံးတာတွေနဲ့အသေးအပျောက်ကိုထပ်မံစုံစမ်းနေကြောင်း MNDAA ကိုကန်တက်ကသတင်းထုတ်ပြန်ထားပါတယ်။လာရှိုးမြို့ကိုဩဂုတ်လ3ရက်နေ့က MNDAA နဲ့ပူးပေါင်းတပ်တွေကသိမ်းယူပြီးနောက်မှာဩဂုတ်လ30ရက်နေ့မှာစစ်ကောင်စီကပထမဆုံးလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာပါ။ဒီလ10ရက်နေ့ကတော့ရက်ွက်7နှစ်အားကစားရုံနဲ့ရေပူစမ်းအနီးက Silver Sky Hotel နှစ်နေရာကိုဒုတိယအကြိမ်ထပ်မံတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာလူထိခိုက်မရှိပေမဲ့ဟိုတယ်နဲ့အဆောက်အဦတွေထိခိုက်ခဲ့တယ်လို့မော်တော်ယာဉ်အစီး20ခန့်ပျက်စီးကြောင်း MNDAA ကသတင်းထုတ်ပြန်ထားပါတယ်။ဒီလ9ရက်နေ့မှာတော့ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့ကစစ်ဆောင်စခန်းတစ်ခုကိုစစ်ကောင်စီကဗုံးကျဲတိုက်ခိုက်တာကြောင့်ကလေး9ဦးပါဝင်လူ10ဦးထပ်မံနေသေဆုံးခဲ့တယ်လို့6ရက်နေ့မှာ DNL ထိန်းချုပ်ထားတဲ့နန်ခမ်းမြို့ကိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်နဲ့ကိုဝင်ဆောင်တွေအပါအဝင်12ဦးသေဆုံးပြီးတော့12ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တအားနိုင်ငံရေးတိုင်ပင်ခံကော်မတီ TPCC ကဇွန်လ25ရက်နေ့တည်တုံညနှစ်ခုံဒုတိယပိုင်းစစ်စင်ရေးစတင်ပြီးနောက်မှာအရသာနေအိမ်နဲ့မြို့ရွာတွေကိုလေကြောင်းကတိုက်ခိုက်တာကြောင့်လူ201ဦးသေဆုံးပြီးတော့228ယောက်ဒဏ်ရာရခဲ့ကြောင်းဒီလ9ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းရှမ်းပြည်နယ်မြောက်ပိုင်းကညီနောင်မဟာမိတ်အဖွဲ့တွေထိန်းချုပ်ရာဒေသအပြင်ရှမ်းပြည်နယ်တောင်ပိုင်းကဖဲခုံ၊ကရင်နီခေါ်ကယားပြည်နယ်ကနမ်မယ်ခုံ၊ချင်းပြည်နယ်မကွေးတိုင်းကဒေသတွေပါပါဝင်ကြောင်းဖော်ပြထားပါတယ်။စစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာကအရေးယူဖို့ကိုလည်းတောင်းဆိုထားပါတယ်။စစ်ကောင်စီဘက်ကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေတိမ့်ပိုက်ထားတဲ့နယ်မြေတွေကိုတံပြန်ထိုးစစ်ဆင်မှာဖြစ်ကြောင်းနဲ့ဒီနယ်မြေတွေမှာသတင်းရရှိမှုနဲ့အခြေအနေပေါ်မူတည်ပြီးလိုအပ်သလိုတုံ့ပြန်သွားမှာဖြစ်တာကြောင့်ပြည်သူတွေအနေနဲ့သတိပြုရန်လိုအပ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။